အမေရိကန်တောင်ပိုင်းတန်နင်စီပီနယ်မှာစစ်ဖက်ဆိုင်ရာနေရာတစ်ခုမှာကြာသပတေးနေ့ကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုအတွင်းမရင်းတပ်ဖွဲ့ဝင်၄ယောက်တည်ဆုံသွားခဲ့ပါတယ်။အဲ့ဒီစစ်ဖက်ဆိုင်ရာနေရာနှစ်ခုမှာပစ်ခတ်မှုပြုလုပ်ခဲ့တဲ့တပ်နှက်သမားလဲအခင်းဖြစ်တဲ့နေရာမှာပဲတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဲရာရှိတဦးပါဝင်တခြားလူတော်များများလဲဒဏ်ရာရရှိသွားတယ်လို့သိရပါတယ်။တပ်နှက်သမားဟာအသက်24နှစ်အရွယ်မိုမက်ယူဆပ်အဗ်ဒူလာဇစ်ဖြစ်တယ်လို့လူညုံရေးဆိုင်ရာတာဝန်ရှိတဲ့သတင်းရက်ခွက်ကပြောပါတယ်အခုချိန်ထိတော့အဲ့ဒီလူနဲ့ပတ်သက်တဲ့တခြားသတင်းအချက်အလက်တွေထွက်ပေါ်မလာသေးပါဘူး FBI တာဝန်ရှိသူတဦးကတော့တနတ်သမားဟာကူဝိတ်နယ်ပါအမေရိကန်နိုင်ငံသားဖြစ်တယ်လို့ VOA ကိုပြောပါတယ်တနတ်သမားဟာချတာနူကာဈေးဆိုင်ငန်းတွဲတွေရှိတဲ့ဝင်းကြီးတွင်းမှာဖွင့်လှစ်ထားတဲ့တပ်သားစုဆောင်ရေးရုံးခန်းကိုမော်တော်ကားနဲ့ဖျက်မှောင်ရင်းပစ်ခတ်သွားတာဖြစ်တယ်လို့အာနာဘိုင်ကပြောပါတယ်ချတာနူကာမှာစစ်ဖက်ဆိုင်ရာရုံးခွဲ၅ခုကိုအနီးကပ်ဖွင့်လှစ်ထားတာဖြစ်ပါတယ်တနက်နဲ့အချက်ပေါင်း25ချက်ကနေ30အထိပြစ်ခတ်ခဲ့ပြီးတော့မရင်းတပ်သားစုဆောင်ရေးလှုပ်ဆောင်နေသူတဦးခြေထောက်မှာဒဏ်ရာရရှိခဲ့တယ်လို့ကာကွယ်ရေးဌာနကပြောပါတယ်။သူ့ကိုဆေးရုံမှာကုသပေးပြီးတော့ပြန်ဆင်းခွင့်ပြုလိုက်ပြီးဖြစ်တယ်လို့ဆိုပါတယ်။တနက်သမားဟာနောက်ထပ်10ကီလိုမီတာလောက်ဝေးတဲ့ရေတပ်စစ်စင်ရေးအထောက်ကူပြုဌာနရှိရာကိုတွားရောက်ပြီးတော့အဲ့ဒီမှာအဆက်မပြတ်ပြစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အဲ့ဒီမှာမရင်းတပ်ဖွဲ့ဝင်၄ယောက်တေဆုံးခဲ့ပြီးပြစ်ခတ်တန်ရက်သွားချိန်မှာတနက်သမားလည်းတေဆုံးနေတာတွေ့ရတယ်လို့ဆိုပါတယ်။ကနဦးရရှိတဲ့သတင်းတွေအရတနတ်သမားကိုဒေတာကန်လုံကြုံရေးတပ်ဖွဲ့ဝင်တယောက်ကပြစ်ခတ်လိုက်တာဖြစ်တယ်လို့ကာကွယ်ရေးဌာနအရာရှိတွေကပြောပါတယ်ခင်ဗျာ